နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCN K အဖွဲ့ဥက္ကဋ္ဌ SS ကပလန်ဟာမြန်မာနိုင်ငံကချင်ပြည်နယ်ဟူကောင်းတောင်ကြားတာကားဒေသမှာရှိတဲ့အဖွဲ့ရဲ့ဌာနချုပ်မှာဇွန်လ9ရက်နေ့ကလူကြီးရောဂါနဲ့ကွယ်လွန်သွားကြောင်းအိန္ဒိယ The Telegraph သတင်းစာမှာရေးသားဖော်ပြထားပါတယ်။အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ SS ကပလန်ဟာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းစီးကျိုရောဂါနဲ့တခြားလူကြီးရောဂါတွေအတွက်ဆေးကုသမှုခံယူနေရတာပါ။ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကအနေစီယံအဖွဲ့ခွဲဖြစ်တဲ့ Access မွေပါအဖွဲ့ဥက္ကဋ္ဌ Access ချီချီစုကွယ်လွန်သွားပြီးဒီနေ့အတွင်းမှာပဲနာဂတော်လိုင်းအဖွဲ့စည်းတွေကဩဇာအရှိဆုံးပုဂ္ဂိုလ်အဖြစ်ကြံရှိခဲ့တဲ့ Access Kaplan ကွယ်လွန်သွားတာဖြစ်ပါတယ်။သူကွယ်လွန်သွားတယ်ဆိုတာကိုအိန္ဒိယနိုင်ငံနာဂလန်ပြည်နယ်ဝန်ကြီးချုပ်ဟောင်း TR Zelian ကလည်းအတည်ပြုပြောကြားခဲ့ပါတယ်။အိန္ဒိယအခြေစိုက်အနေစီယံ Access မွေပါအဖွဲ့ကအိန္ဒိယအစိုးရနဲ့ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုခဲ့ပေမဲ့SS Kaplan ရဲ့ ANSCN K အဖွဲ့ကတော့အိန္ဒိယအစိုးရနဲ့လက်မမထိုးဘဲနာဂဒေတာကိုပိုင်အုပ်ချုပ်ခွင့်ရရေးအတွက်အိန္ဒိယအစိုးရကိုဆက်လက်တော်လှန်နေကြတာဖြစ်ပြီးသူတို့ရဲ့ဌာနချုပ်ကိုလည်းမြန်မာနိုင်ငံအတွက်မှာဖွင့်လှစ်ထားကြတာဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်မှာခြံစည်းရိုးတည်ဆောက်ဖို့နိုင်ငံငါအစိုးရတွေကစီစဉ်တဲ့ကိစ္စကို Kaplan ရဲ့အဖွဲ့ကကန့်ကွက်ခဲ့ပြီးနိုင်ငံငါစလုံးမှာနာဂမိသားစုတွေဟာဟိုးအရင်နှစ်ပေါင်းများစွာကတည်းကအဲ့ဒီနေရာတွေမှာအတူရှင်တွဲနေထိုင်လာခဲ့တာကြောင့်ခုလိုခြံစည်းရိုးခတ်တာဟာအဲ့ဒီလူတွေတကွဲတပြားဖြစ်အောင်လုပ်နေတာလို့ဝေဖန်ခဲ့ပါတယ်။သူ့ရဲ့အတုပကိုအဖွဲ့ရဲ့ဌာနချုပ်ရှိရာတာကားမှာပဲကျင့်ပသွားမယ်လို့မျှော်လင့်ရပြီးသူ့နေရာမှာလက်ရှိဒုက္ခထခန်ကိုကိုညက်ကဆက်လက်အယိုက်အယားခံလိမ့်မယ်လို့အများစုကမျှော်လင့်ထားကြပါတယ်။